မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းချိန်ကစပြီးအခုချိန်ထိဆန္ဒပြပြည်သူ968ယောက်တေဆုံးရပြီဖြစ်ကြောင်းနဲ့တေဆုံးရသူအရေအတွက်ဟာအတော်လေးကိုများနေပြီလို့ကုလသမဂ္ဂကသတိပေးလိုက်ပါတယ
်။ As of today, the UN Human Rights Office has received credible reports of at least 568 women, children and men who have been killed since the military.
ကုလသမဂ္ဂလူ့ခွင့်ရေးရုံးကရတဲ့စိတ်ချရတဲ့သတင်းတွေအရမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February လကနေဒီကနေ့အထိဆိုအမျိုးသမီးတွေ၊ကလေးငယ်တွေနဲ့အမျိုးသားတွေတေဆုံးရမှုဟာအနည်းဆုံး968ယောက်ရှိသွားပါပြီ။ဒါဟာတေဆုံးသူအရေအတွက်တိတိတသားကိုများနေတာလို့ကုလရုံးကနေတတိပေးလိုက်ကြောင်းကုလသမဂ္ဂအကြီးအမှုချုပ်ရုံးပြောခွင့်ရစတက်ဖန်ဒူဂျယ်ရစ်ကပြောသွားတာပါ။အခုသတင်းသက်ကုန်မှာပဲနောက်ထပ်တေဆုံးရသူက78ယောက်ရှိခဲ့တာဖြစ်ပြီးနိုင်ငံတွင်းအကြမ်းဖက်မှုတွေဆက်ပြီးဖြစ်ပွားနေတာအတွက်မြန်မာနိုင်ငံတွင်းကကုလသမဂ္ဂအဖွဲ့အစည်းတွေကတတိပေးနေကြောင်းလည်းပြောပါတယ်။မြန်မာအရေးအတွက်ကုလသမဂ္ဂအကြီးအမှုချုပ်ရဲ့အထူးကိုယ်စားလှယ် Christine Sachner Bula မြန်မာနိုင်ငံတွင်းတွားရောက်နိုင်ရေးပတ်သက်ပြီးသတင်းတောက်တွေကမေးမြန်းရမှာတော့တွားနိုင်ဖို့အခုထိစ조사နေဆဲဖြစ်ကြောင်းဖြေကြားခဲ့ပါတယ်။ဆန္ဒပြပြည်သူတွေအပေါ်မှာအကြမ်းဖက်ဖြိုခွင်းမှုတွေချက်ချင်းရပ်ပစ်ဖို့ကုလသမဂ္ဂအကြီးအမှုချုပ် Antonio Guterres ကရောအမေရိကန်နဲ့ EU ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာကပါတောင်းဆိုနေပေမဲ့စစ်တပ်အာဏာပိုင်ရဲ့အကြမ်းဖက်မှုတွေဆက်ပြီးရှိနေတဲ့အတွက်တေဆုံးရသူဦးရေတိုးလာနေတယ်လို့အဖမ်းဆီးခံရသူတွေဟာလည်းအခုဆို2600ကျော်နေပြီဖြစ်ပါတယ်။